အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေမောင်တော်မြို့နယ်ကဒေသခံတိုင်းရင်းသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးနေပြီးတမတော်နဲ့ရဲလုံခြုံရေးတွေကလုံခြုံရေးကိုတာဝန်ယူဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါတယ်အကြမ်းဖက်အဖွဲ့တွေကိုတမတော်စစ်ကြောင်းနဲ့ရဲလုံခြုံရေးအဖွဲ့တွေကလိုက်လံနှိမ်နင်းနေပြီးဒေသခံတွေကိုဘေးကင်းလုံခြုံတဲ့နေရာကိုကယ်ထုတ်ဖို့ဆောင်ရွက်ပေးနေတယ်လို့ရခိုင်ပြည်နယ်အစိုးရဝန်ကြီးချုပ်ကလည်းရခိုင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံချင်းပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညကရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်မေယူဒေသတွင်ကမောင်နှောဘူးတီတောင်ရဲတဲတောင်ရဲစခန်းလုံုံရေးရဲကင်းနယ်မြေခံစစ်တပ်ဌာနချုပ်စားတဲ့စခန်းနေရာ30ကိုအစိုးရအကြမ်းဖက်သမားတွေကတပြိုင်တည်းလူဝင်အားသုံးပြီးအကြမ်းဖက်တိုက်ခိုက်ခဲ့ပါတယ်စစ်ကြောင်းတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မနေ့ဩဂုတ်လ25ရက်နေ့ညပိုင်းကလည်းမောင်နှောမြောက်ပိုင်း400ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးယာယီမှုနဲ့ရုံးကူတွေနဲ့အကြမ်းဖက်တပ်ဖြတ်ခံလိုက်ရပါတယ်ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးအန္တရာယ်ဆွေးရတဲ့အတွက်အဲ့ဒီနေရာတွေမှာပိတ်မိနေတဲ့ဒေသခံဌာနတိုင်းရင်းသားပြည်သူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုတက်မတော်စစ်ကြောင်းတွေနဲ့ရဲလုံခြုံရေးတွေဘက်ကကဲထုတ်ပြီးတော့လုံခြုံစိတ်ချရတဲ့နေရာတွေအထိလိုက်လံပို့ဆောင်ပေးနေပါတယ်။တစ်ချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတွေကနေဘေးကင်းလုံခြုံတဲ့နေရာတွေစီထွက်ပြေးတိမ်းရှောင်ခိုလုံနေရတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေပေးနိုင်မှုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကဒီအဲရွာတွေကနေပြီးတော့တင့်လွယ်ရာနေရာတွေကိုစုပေးနေတာပေါ့နော်စုပေးပြီးတော့အဲ့မှာပို့ထားတာပေါ့ပို့ထားတော့ကျွန်တော်တို့ကဒီဂျားထဲမှာနည်းနည်းလေးကိုစားရတဲ့အခါနဲ့ကန်ကောင်းတာကတော့ပြီးခဲ့တဲ့လူမျိုးတွေအသက်ခံရတုန်းကရခိုင်နေတိုင်းသားများအတွက်ဆိုပြီးတော့အချိန်ခါမှာတွားရည်လာရည်လက်ခက်ခဲနေလောက်ခံစားသောက်ဖို့ခက်ခဲတော့မယ်ဆိုပြီးတော့နှစ်လစာအထောက်ပံ့တဲ့ဟာရှိတယ်အဲ့ဒါပေးထားတာဘာမှမကြသေးခင်မှာဒါထပ်ဖြစ်တဲ့အခါကျတော့စခန်းနဲ့တွားပြီးတော့စုထားတဲ့နေရာတွေပေါ့အဲ့နေရာတွေမှာအကုန်ကူညီနေတာပေါ့အခုတွားပြီးတော့ရောက်တဲ့လက်ထောက်ပံ့ကူညီဖို့စီစဉ်နေရာတွေလည်းရှိတာပေါ့
ဆရာနောက်တို့အတွက်ပေါ့နော်ဆရာဒီလုံခြုံရေးပိုင်းနဲ့ခုနတို့လိုအပ်တဲ့ဒီပစ္စည်းတွေကူညီပေးတဲ့အပိုင်းကကြတော့ဆရာဒီရခိုင်ပြည်နယ်ဆွေရဘက်ကပူးပေါင်းပါဝင်မှုရောဘယ်လိုများရှိပါလဲဆရာ
ရခိုင်ပြည်နယ်ဆွေရပူးပေါင်းပါဝင်တာနေနောက်ပြီးတော့လုံခြုံရေးအတွက်ကိုရဲနဲ့တပ်မတော်ကပူးပေါင်းပါဝင်ပြီးတော့ပစ္စည်းတွေပို့တာတွေတာတို့ဒါလေးကိုကျွန်တော်တို့အားလုံးညီနိုင်ပေါင်းဆက်ပြီးတော့လုပ်ဆောင်ရနေတာပါနောက်နေ့ဆိုလည်းဒီကျွန်တော်တို့ဒီဝန်ကြီးဌာနသွားကြမယ်ဆွေရဆက်ဆောင်မှုကတော့လက်ဦးကအဲ့နီးစက်တဲ့ team mobile team ရှိတယ်အဲ့ဒါနဲ့ဆောင်ရမယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုလေအခုကျွန်တော်ညှိနှိုင်းနေတယ်ကျမကြီးအဖွဲ့နဲ့ကျမကြီးဝန်ကြီးဌာနအားသားနဲ့ဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတော့လက်ဖန်ဆောက်ပြီးတော့ဒီလူကြီးတွေရောအကုန်လုံးဒီကိစ္စကိုဆောင်ရွက်ဖို့ကျွန်တော်တို့ညှိနှိုင်းပြောဆိုထားပါတယ
်ရခိုင်ပြည်နယ်ဆွေရအဖွဲ့အနေနဲ့လည်းဒေသခံတွေဘေးကင်းလုံခြုံတဲ့နေရာတွေမှာကာကွယ်စောင့်ရှောက်နိုင်ရေးအပါအဝင်လုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကနည်းမြေတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးနိုင်ရေးဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့ရခိုင်မျိုးသားအတင်းချုပ်ဥက္ကဋ္ဌဦးစိုးဝင်းကလည်း VOA ကိုပြောပါတယ
်ဒီနေ့မနေ့ပဲကျွန်တော်ပြည်နယ်စိုးရဖွဲ့နဲ့တွေ့ခဲ့တယ်လေပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ခဲ့တယ်လေအဲဒီမှာသူတို့ဘာလို့ရင်ကောင်းမလဲဆိုတာဆွေးနွေးနေကြတော့မှရှိသေးတယ်ဝန်ကြီးချုပ်လည်းကျွန်တော်ပြောပါတယ်တခုလို့ရေးပေါ်ချိန်မှာလာပြည့်ရတာအားနာပါတယ်ကျွန်တော်တို့လည်းမောင်းတော်ဒေသကိုဟိုကာကွယ်မပေးနိုင်တော့လည်းပဲဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့ကူညီဖို့အစီအစဉ်တွေတော့လုပ်နေပါတယ်ဥပမာစားစရာမရှိရင်ဆိုင်တွေပေးဖို့ပြည်ငှချောက်တွေပေးဖို့လူသုံးခွင့်ပစ္စည်းပေးဖို့ခြင်နှောင်းပေးဖို့ဆောင်ပေးဖို့စသဖြင့်နောက်ပိုင်းကထောက်ခံရေးတော့ကျွန်တော်တို့လုပ်ပေးနိုင်တယ်ပေါ့လေအကျန်းဖက်ဖွဲ့စည်းတွေကတော့တပ်မတော်ကနှိမ်နေနေတယ်ပေါ့ဗျာအဲမဲ့လုံခြုံရေးကိုဒေသခံလေးရဲ့လုံခြုံရေးကိုတော့လုံခြုံတဲ့နေရာကိုရှင်းပြောင်းပြီးတော့လုံခြုံအောင်ထားတာပေါ့နော်အဲတီတော်စုအစိုးရနဲ့ပြည်ညာအစိုးရဘလို့စီစဉ်မဲ့ဆိုတော့ညှိနှိုင်းဒီတော့မရှိပါသေးတယ
်အခုလိုမျိုးအသက်ဘေးကလွတ်မြောက်အောင်အိုးရင်စွန့်ခွာထွက်ပြေးတိမ်းရှောင်လာရတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူမှုကွန်ရက်ကယ်ဆယ်ရေးအဖွဲ့တွေဘက်ကလည်းလိုအပ်တဲ့ကူညီတွေပေးနိုင်မှုပြည်နယ်နဲ့တိုင်းတွေကရခိုင်တိုင်းရင်းသားရဲ့ဝန်ကြီးတွေနဲ့ညှိနှိုင်းတိုင်ပင်ဆွေးနွေးဖို့ရှိတဲ့အကြောင်းလဲရခိုင်မျိုးသားအသင်းချုပ်ဥက္ကဋ္ဌကပြောပါတယ
်ပြည်သူတွေကတော့ဗျာကိုယ်ရွာမှာနေကိုယ်အိမ်မှာနေရင်ဒုက္ခပဲဖြစ်နေကြတာပေါ့နော်လုံခြုံရေးကတော့ကျွန်တော်တို့စိုးရိမ်တာပေါ့ဗျာတက်နေခြင်းနဲ့ပူးပေါင်းပြီးတော့လုံခြုံရေးကတော့စီစဉ်နေကြတာပေါ့လေနောက်ထပ်ကြလို့ရှိအောင်ကာကွယ်ဖို့အစီအစဉ်တွေဆွေးနွေ ေကြတယ်ကျွန်တော်တို့လူမှုရေးတိုင်းဝိုင်းတွေကလည်းပဲဒီနေ့လည်းပဲကျွန်တော်တို့ရန်ကုန်မှာရခိုင်ဖွဲ့စည်းတဲ့ဝင်ကြီးဥတော်ရေးမောင်ကဒီနေ့ဆွေးနွေးပွဲလုပ်တယ်ကျွန်တော်ကစစ်တေကအခုပြန်လာတော့လမ်းမှာတန်းရှိသေးတယ်မနေ့ကကျွန်တော်စီဝေးခေါ်ပြီးတော့ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုလေဆွေးနွေးပြီးတော့ဘာလုပ်ရင်ကောင်းမလဲကြံတောင်းပြီးတော့ဒေသခံတွေရဲ့ပြောစကားတွေကိုနားထောင်ပြီးတော့အနာပိုင်ဖွဲ့စည်းဖို့တင်ပြတဲ့ဆင်မဲ့ရှိပါတယ
်အခုလိုမျိုးမောင်တော်ခရိုင်ကကြေးရွာတွေကပြည်သူတွေနဲ့အစိုးရဝန်ထမ်းတွေကိုဘေးကင်းလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးနေခြင်းနဲ့တပြိုင်တည်းထဲမှာပဲတပ်မတော်စစ်ကြောင်းရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေဘက်ကမိုင်းစင်းလေးတွေနဲ့နေမြေတွင်းတရားဥပဒေစိုးမိုးနိုင်ရေးလုံခြုံရေးအထူးစီမံအနေနဲ့ဆောင်ရွက်နေတယ်လို့သိရပါတယ်ရှင်